အပူချိန်ကြောင့်မွေးမြူရေးလုပ်ငန်းတွေမှာဆုံးရှုံးမှုတွေရှိနေပြီးရောဂါမကြအောင်မသေဆုံးအောင်ကာကွယ်နေရတဲ့အတွက်ကုန်ကြစည်းတွေတက်လာကြောင်းမွေးမြူရေးလုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်တနိုင်တပိုင်မွေးမြူရေးလုပ်ငန်းရှင်တွေအဖို့စိုက်ထုတ်ရတဲ့အရင်းနှီးပိုများလာတာဖြစ်ပါတယ်အပူချိန်50ဒီဂရီစင်တီဂရိတ်နားကိုရောက်လာတဲ့မြန်မာနိုင်ငံအလဲပိုင်းမှာမွေးမြူရေးခြံတွေကိုပို့ပြီးကျူဆိုက်လာရတာပါကျက်မွေးမြူရေးခြံမှာကျက်တွေအစာမစားတော့တာအတောင်ကျတာကျက်ဥအရွယ်အစာသေးလာတာကျွဲနွားတွေမှာလည်းအစာမစားပဲယောဂကြသိဆုံးမှုတွေဖြစ်နေကြောင်းမွေးမြူရေးသမားတချို့ကပြောပါတယ်လက်ရှိအချိန်ထိကျက်ခြံတွေမှာကုသရေးကိုမလုပ်နိုင်ပဲကာကွယ်နိုင်ဖို့ပဲစူးစမ်းနေရကြောင်းမန္တလေးမြို့ကကျက်မွေးမြူရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ်
ကျောင်းပြီးတော့ကျမမလေးအပေါ်မှာအရေးပန်းတွေလက်သားတွေမလိုတာတဲ့ဟာကိုလောက်ရတာပေါ့နော်အဲ့လိုဖြစ်အဆက်နဲ့ဆုံးအိမ်အောင်လုပ်ပြရတာပေါ့နော်ကာဝယ်ရတာသူကသူ့ထွေးနဲ့သူအေးသက်ပြီးတော့ဟိုနော်တိုက်တိုက်လို့ဘာလို့ဖြစ်တယ်အဲ့ဦးရငါးကျအဲ့လိုပေါ့နော်ချက်အမျိုးတွေဖြစ်နေရတွေ့ရတယ်ကတော်များများမှရှင်းနေမှာအတားအူဆိုင်နဲ့ဦးရတက်လာပေါ့နော်တော်များများအကြေကနာရှင်းနေရတယ်ကိုကာဝယ်ရရှင်းပြီးခေါင်းရင်တော့အဲ့လိုဘူးဘူးပတ်သက်လို့မရှိဘူးမကောင်းတော့ဆိုင်ကြီးနေဝင်ရတယ်တော့ဟုတ်နေတယ်ဘာမှလုပ်မရဘူးလေလေလို့ဘာလို့ဖြစ်လာလဲရှင်းတော့ပေါ့နော်ခါရဲရတော့ပေါ့
CB ဝမ်မွေးမြူရေးအပါအဝင်အသားစားစိတ်မွေးမြူရေးလုပ်ငန်းတွေကလည်းအခုလိုကျန်းမာရေးပြဿနာတွေကြုံတွေ့နေရပါတယ်မြန်မာပြည်အောက်ပိုင်းကငါးကန်တွေမှာလည်းငါးသိဆုံးနာတွေရှိနေပြီးအစုအပြုံလိုက်မသိဆုံးအောင်ကာကွယ်မှုတွေကိုအလင်းစလုံးလုပ်နေရကြောင်းငါးကန်ပိုင်ရှင်တချို့က VOE ကိုပြောပါတယ်ငါးမွေးမြူရေးကျွမ်းကျင်ပညာရှင်တူဦးဖြစ်တဲ့ဦးစိုးကျော်ကတော့မွေးမြူတဲ့ပုံစံကိုအပြောင်းလဲလုပ်ပြီးသိဆုံးမှုမရှိအောင်ကာကွယ်နိုင်တယ်လို့ VOE ကိုပြောပါတယ်ရေချင်ဖန်နှုံးတက်တာငါးအစိတ်တင်းစေတဲ့အမိုနီးယားနဲ့နိုက်ထရိုက်ဓာတ်တွေလွန်ကဲတာရေဩဇာအဆမတန်တက်လာတာအောက်ဆီဂျင်ကျဆင်းတာဒီလိုအခြေအနေတွေကိုကြည့်ပြီးရေလည်ပေးဖို့သူကအကြံပြုပါတယ်
။အဲ့ချက်တွေကြည့်ပြီးတော့ဒါလည်းတင်းတော့လည်းရတာပေါ့နော်။မလည်းတင်းဘူး။အဲ့ဒါကြည့်ရေသေးတယ်အကုန်ကောင်းနေတယ်ဆိုပြီးကျတော့လာကြီးရှိပြီးဝင်လောက်နဲ့ဒါလုံလောက်တယ်ပေါ့နော်။ဒီတားတင်လွန်ရင်ဒီယာဒီမှာကိုငားရဲ့ခန္ဓာကဒီစိုင်းနေအကုန်တုံးတယ်လေ။ဒီယာဒီဦးနဲ့လာရောမြေရှင်နေရဖို့သူကသတိတရပါလေဖြစ်တဲ့အတွက်ကြည်ဘူးတင်ညင်တာနဲ့သူကဆိုင်နေအများကြီးတုံ့ကြရတယ်။အဲ့အတွက်ကိုသူကပြင်ပန်းကြရတယ်ပေါ့နော်။ဒီနောက်ဆုံးဖြစ်စဉ်မျိုးတွေဖြစ်ပြီးတော့ကျောင်းကဝင်နေအဆင်ရှိဖြစ်လာတယ်။ဒီကြီးပါနှုံးကိုနှေးလာတာမျိုးတွေရှိတယ်ပေါ့နော်။ဟိုနောက်အသာသားလေးပြက်လာတာမျိုးတွေအဲ့ရဲ့သူကဒါတေသုံးတဲ့အဖြစ်ကိုဖြစ်လာတယ်။သူငါးတေသုံးတော့လည်းတစ်နေ့တစ်နေ့ပူပူများလာကြတယ်နော်။
ရေပူချိန်ကြောင့်ငါးယောက်ကမဖြစ်ဖို့အတွက်ငါးခန်တဲကရေကို6ပေလောက်ထားဖို့ရေလည်ပေးဖို့ EMC ကိုတုံးဆွဲဖို့သူကအကြံပြုပါတယ်။ကြက်ချံတွေမှာတော့လိုက်ကကိုလိုလိုအတင်ချညှိပေးဖို့ဗိုက်တာမင် C နဲ့ electrolyte ဆေးတွေတရက်တခြားတိုက်ဖို့ရေအေးတိုက်ဖို့ကျွမ်းကျင်ပညာရှင်တချို့ကအကြံပြုထားပါတယ်။အာရှနိုင်ငံတချို့ကမွေးမြူရေးလုပ်ငန်းတွေမှာလည်းဆုံးရှုံးမှုနေအောင်ပြင်ဆင်နေကြတယ်လို့သတင်းတွေကဖော်ပြကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက BNN နိုင်ငံတောင်ပိုင်းဒေါင်းနိုင်ပြည်နယ်မှာရှိတဲ့ငါးမွေးမြူရေးကန်တချို့မှာအပူချိန်ကြောင့်ငါးတွေတောင်းနဲ့ချီပြီးတိတ်ဆုံးမှုဖြစ်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသဖြစ်တဲ့မကွေးတိုင်း6မြို့နယ်မှာဧပြီလနှောင်းပိုင်းကအပူချိန်48.2 degree centigrade 118.86 Fahrenheit အထိစံချိန်တင်ခဲ့တာပါရာသီဥတုတိုင်းတာမှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့56နှစ်ကစအမြင့်ဆုံးအပူချိန်ဖြစ်တယ်လို့လဲမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ